သူတို့နိုင်ငံတွေတွင်းလာကြတဲ့ American ထုတ်ကုန်တွေပေါ်တန်းပြန့်ခွင့်ချမယ်လို့ Canada, Mexico နဲ့တရုတ်တို့ကအင်္ဂါနေ့မှာပြောလိုက်ကြပါတယ်။ American ရဲ့အကြီးမားဆုံးကုန်သွယ်ဘက် Mexico နဲ့ Canada တို့ကို25ရာခိုင်နှုန်းအင်္ဂါနေ့မှာချလိုက်ပြီးတရုတ်ထုတ်ကုန်တွေပေါ်ဆရာခိုင်နှုန်းအခွန်ကနေ့20ရာခိုင်နှုန်းအထိထပ်တိုးလိုက်ပါတယ်။ American Stock ဈေးကွက်ရဲ့အဓိကညွန်ကိတ်သုံးခုလုံးဟာတနင်္လာနေ့က Trump ကြေညာလိုက်ပြီးတဲ့နောက်အင်္ဂါနေ့မနက်မှာတော့အဖွဲ့မှာ2ရာခိုင်နှုန်းကျသွားခဲ့ပါတယ်။ဒီသုံးနိုင်ငံကတင်သွင်းကုန်တွေဈေးတက်လာနိုင်တာကြောင့်အမေရိကန်စားသုံးသူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေယာယီနာနိုင်တယ်လို့တော့အမေရိကန်သမ္မတ Trump ကပြောပါတယ်။ရင်းရှင်မကုမ္ပဏီတွေအမေရိကန်ကိုရွှေ့လာခဲ့ရင်အခွန်ရှိတော့မှာမဟုတ်ပါဘူးလို့ Truth Social တူမှုစာမျက်နှာမှာ Trump ကရေးပါတယ်။ Trump ကလူတော်ပါဒါပေမဲ့အခွန်တိုးတာကတော့မိုက်မဲတာပါပဲလို့ကနေဒါဝန်ကြီးချုပ် Trudeau ကဆိုပါတယ်။အခွန်တိုးတာကြောင့်အလွန်ကိုကောင်းမှုနဲ့ကုန်သွယ်မှုဆက်ဆံရေးကိုပြတ်တောက်စေလိမ့်မယ်လို့လည်း Trudeau ကပြောပါတယ်။ကနေဒါကတံပြန်ခွန်တိုးမယ်ဆိုရင်အဲ့ဒီတိုးတဲ့အတိုင်းကနေဒါပစ္စည်းတွေပေါ်အမေရိကန်ကထပ်တိုးမယ်လို့လည်းသမ္မတ Trump ကပြောလိုက်ပါတယ်